မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ဆန္ဒပြနေကြတဲ့ပြည်သူတွေအပေါ်ရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နင်းနေတာကြောင့်လူပေါင်း49ဦးထပ်မံတေဆုံးခဲ့ရတဲ့လူရဲတွေကိုချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်ဖိုင်ဒါကဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးစိုးဝင်းကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်သံအမတ်ကြီးဗိုင်ဒါနဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့မတ်လ5ရက်နေ့ဒီကနေ့မှာတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအဲ့ဒီလိုတိုက်တွန်းလိုက်တာဖြစ်ကြောင်းရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကောင်ဆောင်တွေအပါအဝင်ဖန်စီထားသူအလုံးပြန်လုပ်ပေးဖို့ထပ်ပြီးတော့ဖန်စီတာတွေမလုပ်ဖို့ဆက်သွယ်ရေးတွေဖျက်တော့တာမျိုးဆက်မလုပ်ဖို့နဲ့ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရကိုအာဏာပြန်လည်အာဏင်ဖို့တမ်မကြီးဗိုက်ဒါကတိုက်တွန်းတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်စစ်အာဏာသိမ်းမှုအပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေကိုရောနိုင်ငံတကာရဲ့ဖယ်ချင်မှုကြောင့်နိုင်ငံစီးပွားရေးထိခိုက်လာနိုင်တာကိုလည်းတပ်အမတ်ကြီးကတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအထူးအလေးပေးပြောကြားခဲ့ပြီးတော့မြန်မာစစ်တပ်အနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကနေနောက်ပြန်လဲဖို့လဲတပ်အမတ်ကြီးကတိုက်တွန်းခဲ့တယ်လို့အမေရိကန်တန်ယုံရဲ့မတ်လ5ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်